တရုတ်သမ္မတရှီကျင်းပင်ဟာတရုတ်နိုင်ငံကိုလည်ပတ်ရောက်နေတဲ့မြန်မာကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မနေ့ဗုဒ္ဓဟူးနေ့ကပေကျင်းမြို့မှာတွေ့ဆုံပါလေတရုတ်မြန်မာဆက်ဆံရေးဟာအိန္ဒိချင်းကောင်မိတ်ဆွေကောင်မိတ်ဖက်ကောင်ဖြစ်ရှိခဲ့တယ်လို့တရုတ်ပြည်သူသမ္မတနိုင်ငံရဲ့ဗဟုစစ်ကော်မရှင်ဥက္ကဋ္ဌလည်းဖြစ်တဲ့သမ္မတရှီကျင်းပင်ကပြောဆိုမှတ်ချက်ပြုခဲ့တယ်လို့တရုတ်စုရပိုင်ရှင်းဝါသတင်းမှာရေးသားဖော်ပြပါရတယ်။နိုင်ငံပြည်သူတွေရဲ့အခြေခံအကျိုးစီးပွားအတွက်တင်မဟုတ်ဘဲနဲ့ရှုပ်ထွေးလာတဲ့ကမ္ဘာအခြေအနေနဲ့ဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ပါအကျိုးဖြစ်စေဖို့နိုင်ငံသားမှာခြုံငုံပြည့်စုံတဲ့မဟာဗျူဟာလက်တွဲဘက်ဆက်ဆံရေးထားရှိသွားမယ်ဆိုပြီးတော့တရုတ်သမ္မတရှီကျင်းပင်ကပြောဆိုတဲ့အကြောင်းလဲရှင်းဝါသတင်းမှာရေးသားဖော်ပြပါရတယ်။တစ်ချိန်တည်းမှာလည်းပဲဒီမြန်မာနိုင်ငံမြောက်ပိုင်းနယ်စပ်ဒေသတည်ငြိမ်ရေးကိုအလျင်မြန်ဆောင်ရွက်နိုင်ဖို့မျှော်လင့်ပြီးတော့ဒီအတွက်တရုတ်နိုင်ငံအနေနဲ့အပြုသဘောဆောင်တဲ့အခမ်းကဏ္ဍကနေပြီးတော့ပါဝင်အကူအညီပေးလိုတယ်လို့လည်းတရုတ်သမ္မတကကမ်းလှမ်းပြောဆိုခဲ့တဲ့အကြောင်းရှင်းဝါသတင်းမှာဖော်ပြပါရတယ်။နှစ်ဖက်စီးရေးဆက်ဆံမှုတိုးမြှင့်ရေးကိစ္စကိုလည်းမှတ်ချက်ပြုသူကပြောဆိုသွားပါရတယ်။မြန်မာကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဒီခါမှခင်ဗျာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအခုသတင်းပတ်အစပိုင်းကလေးကတရုတ်နိုင်ငံကိုရောက်ရှိနေတာဖြစ်ပြီးတော့ဒီခီးစဉ်အတွက်မှာတော့တရုတ်ဗဟုစစ်ကော်မရှင်နဲ့တရုတ်ပြည်သူ့လူမျိုးရေးတပ်မတော်ကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါရတယ်။မြန်မာကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာ2011ခုနှစ်အတွင်းကလည်းတရုတ်နိုင်ငံကိုလာရောက်လည်ပတ်ခဲ့ပြီးတော့အဲ့ဒီချိန်ကလေးကသမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီချိန်တုန်းကတော့သူဟာဒုတိယသမ္မတတာဝန်ယူထားပြီးတော့သမ္မတဖြစ်ဖို့အတွက်အားလုံးကထင်ကြီးပေးခံထားသူပါ။မြန်မာကာကွယ်ဦးစီးချုပ်ဟာဒီဘေကျင်းမြို့တော်ပြင်တရုတ်နိုင်ငံအခြားမြို့တွေကိုလည်းတွားရောက်လည်ပတ်ဖို့ရှိပါတယ်။ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာဒီမတိုင်ခင်ကစက်တင်ဘာလအတွင်းကလည်းထိုင်းနိုင်ငံကိုတွားရောက်ခဲ့ပြီးတော့ထိုင်းဝန်ကြီးချုပ်ရင်းလတ်ရှင်နဝတ်နဲ့တွေ့ခဲ့ပါတယ်။စက်တင်ဘာလအကုန်ပိုင်းမှာလည်းမလေးရှားနိုင်ငံကိုသူတွားရောက်ခဲ့ပါတယ်ခင်ဗျာ။